ဟုတ်ကဲ့အန်ကဲဒီနေ့ရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံနဲ့ဗြိတိရှ်တန်ယုံတွေမှာကန့်ကွက်ဆန္ဒပြတာတွေဖြစ်ခဲ့တယ်လို့သိရှိရပါတယ်။အဲဒီကိစ္စနဲ့ပတ်သက်လို့အန်ကဲတစုံတရာကြားသိမိတာများရှိပါလားခင်ဗျာ
။ဖွဲ့ရနေပြီးတော့အမေရိကန်တန်ယုံကိုပထမသွားတယ်7နာရီခွဲလောက်ကပေါ့ဗျာ။ပြီးတော့ရင်အဲကန့်ကွက်တဲ့အမေရိကန်ရဲ့အပြုအမူတွေကိုကန့်ကွက်တဲ့စာပေါ့လေအဲဒီစာဒုတ်တစ်ခုသွားပြီးတော့ပေးတယ်။ပေးပြီးတဲ့အခါကျတော့အဲဒီကနေဆက်ပြီးတော့ကန္နာလမ်းမှာရှိတဲ့ပြိတ္တရတန်ရုံကိုသွားပြီးတော့အလားတူစာတွေကိုပေးတယ်လို့ကျွန်တော်အဲ့ဒီလိုကြားပါတယ်ခင်ဗျာ
။ဟုတ်ကဲ့အန်ကဲအခုလိုအမေရိကန်တန်ရုံကိုကန့်ကွက်စန္ဒပြတာတွေလုပ်လို့ရတယ်ဆိုတော့အခုလိုအများပြည်သူရဲ့စန္ဒထုတ်ပေါ်ခွင့်နဲ့ပတ်သက်လို့ပေါ့လေ။အခြားပြည်သူတွေအနေနဲ့ကောဒီလိုကန့်ကွက်စန္ဒပြကျင်တာတွေရှိလို့ရှိရင်လက်ရှိမြန်မာနိုင်ငံအခြေအနေမှာဒီစန္ဒထုတ်ပေါ်ပြသလို့များရနိုင်မဲ့အခြေအနေရှိတယ်လို့ထင်ပါသလားခင်ဗျဒီနေ့ဖြစ်ပြသွားတဲ့ဆန္ဒပြမှုအခြေအနေပေါ်မှာမူတည်ပြီးတော့အန်ကဲရဲ့အမြင်ဘယ်လိုရှိပါလဲခင်ဗျအ
ဲ့တော့ဒီကနေ့လှုပ်သွားတဲ့အဲကိစ္စကတော့ရင်နောက်အရင်ကပြန်ပြီးတော့ကြည့်မယ်ဆိုရင်တို့ဟဲ့လားကျွန်တော်တို့ YMBA မှာသတင်းစာရှင်းလင်းပွဲလုပ်ခွင့်ရတဲ့ကိစ္စတွေဘာတွေကိုကြည့်မယ်ဆိုရင်ဖြစ်ရင်ဒါဟာဒီအစိုးရရဲ့အလိုကြအစိုးရနဲ့အဲနိုင်ပြီးတော့ဆောင်ရွက်တဲ့ပုံကိုအဖွဲ့အစည်းတွေအတွက်အထူးအခွင့်အရေးရတယ်ဆိုတာမျိုးကအဲဒါကဟိုပေါ်လွင်သိတာတယ်လို့ကျွန်တော်ကပြောနိုင်ပါတယ်သို့တော့တခုတော့စမ်းကြည့်ဖို့ကျွန်တော်တို့လိုလိမ့်မယ်ဗျစမ်းကြည့်ဖို့လိုလိမ့်မယ်ဆိုဒီကနေ့အခုလိုဟလာအစိုးရကအားပေးထောက်ခံထားတဲ့အဖွဲ့အစည်းပဲဆိုပါစို့ဗျအဲ့ဒီအုပ်စုလေးတွေပေါ့ဗျအဲ့ဒီအုပ်စုလေးတွေကအမေရိကန်တန်ရုံးရှေ့မှာအစိုးရဝါဒနဲ့အညီတော်ရောက်ကန့်ကွက်တဲ့ဟာကိုလုံထိုင်ခွင့်ကိုရှိတယ်ဆိုတာတော့ဒီကနေ့သတင်းအရဆိုရင်တော့ကျွန်တော်တို့သိပြီအဲ့တော့ကျွန်တော်တို့ဒီမိုကရေစီအင်အားစုတွေဘက်ကလည်းလုံခွင့်ရှိမရှိဆိုတာကိုတကယ်လွတ်တေအဲကျင့်သုံးကြည့်မှရမယ်ဘယ်လိုကျင့်သုံးကြည့်မှလဲဆိုရင်ဥမာဆိုပါတော့ဗျာအဲကျွန်တော်တို့ကတရုတ်နဲ့ရုရှားတန်ယုံနေသူတွားပြီးတော့အဲ NLD ကဖြစ်ဖြစ်တခြားသောအဲဒီမိုကရေစီအုပ်စုတွေကပဲဖြစ်ဖြစ်တွားပြီးတော့စန္ဒပြကြည့်ရင်အဲ့ဒါဆိုရင်တော့ခင်ဗျာတင်းတင်းရှားရှားကျွန်တော်တို့ကသိလိမ့်မယ်ဗျစန္ဒပြခွင့်ရှိမရှိအဲ့ဒါကိုနော်အဲ့ဒီကြတော့မှကြောသားခွဲသလားယင်သားခွဲသလားဆိုတာကိုလက်တာကျွန်တော်တို့ကတည်တည်လင်းလင်းရှင်းရှင်းလင်းလင်းကျွန်တော်တို့မြင်သားပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့အန်ကခင်ဗျာကျေးဇူးတင်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့ရောနောက်ထပ်မှတ်ချက်ပြုပြောလို့ရရှိပါသေးလားခင်ဗျာ
အဲကျွန်တော်ကတော့လောလောဆယ်တော့ကျွန်တော်ဒီလောက်ပဲပြောချင်ပါသေးတယ်ကျွန်တော်အခြေအနေကိုကျွန်တော်ထပ်ပြီးတော့စောင့်ကြည့်ချင်ပါသေးတယ်ခင်ဗျာ